လူရဲ့တမောင်650ကျော်ရှိတဲ့ရှေ့တောင်အာရှနိုင်ငံတွေအနေနဲ့သူတို့အတွက်အရေးကြီးတဲ့ကိစ္စရပ်တွေမှာအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပါဝင်ဆောင်ရွက်လာမယ်ဆိုရင်တရုတ်နိုင်ငံကိုဘေးဖက်ပြီးအမေရိကန်နဲ့ရေရှည်သဘောတူညီမှုရဖို့လှုပ်ကြိုင်မဲ့ပုံရှိတယ်လို့ဒေတာရင်းလှစ်လာဆောင်ကြည့်သူတွေကသုံးသပ်ပါတယ်။မြန်မာပါဝင်အဖွဲ့ဝင်10နိုင်ငံရှိတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဆက်ဆံရေးခိုင်မာအောင်လာအောင်မစ္စတာဘိုင်ဒန်ဘက်ကဆန္ဒရှိလိမ့်မယ်ဆိုတဲ့ခံမှန်းမှုတွေလည်းရှိပါတယ်။အာဆီယံကောင်းဆောင်တွေကလည်းအမေရိကန်ကိုအလားအလာကောင်းတဲ့ကုန်သွယ်ဖန်နိုင်ငံအဖြစ်ရှုမြင်လာနေတယ်လို့သုံးသပ်မှုတွေရှိတာပါ။ Ralph Jennings ရဲ့သတင်းလွှာကိုကျွန်မနောက်လောက်ဆက်ပြီးတော့တင်ပြသွားပါမယ်။အာဆီယံအဖွဲ့ဝင်၄နိုင်ငံဖြစ်တဲ့ Brunei, Malaysia, Philippines, Vietnam နဲ့တရုတ်နိုင်ငံကြားတောင်တူရေကျင်းပိုင်းနဲ့အငင်းပွားနေရဖြစ်ပြီးဒီကိစ္စမှာတရုတ်ဘက်ကဒေတာအတော်များများကိုထိန်းချုပ်သွားမှာကိုအမေရိကန်ဘက်ကလည်းဆိုရင်းနေပါတယ်။အမေရိကန်သမ္မတ Donald Trump အစိုးရအဖွဲ့ကလည်းတရုတ်အင်းနီဂျင်နိုင်ငံတွေကိုစစ်လက်နက်တွေနဲ့စီးရဲတင်နာတွေပေးပြီးတော့ကူညီနေတဲ့အပြင်အမေရိကန်ရဲ့တင်မော်တွေကိုလည်းဒေတာရင်းစစ်လို့ပြီးတော့တတိပေးနေတာပါ။ဒါပေမဲ့လည်းသမ္မတ Trump လက်ထက်မှာတော့အာဆီယံနဲ့ဆက်ဆံရေးအေးဆက်သွားတဲ့အတွက်ဒေတာရင်းနိုင်ငံတွေကိုတရုတ်တို့လွှမ်းမိုးမှုရအောင်လှမ်းပွင့်သွားစေတယ်လို့ New South Wales တက္ကသိုလ်အငြိမ်းစားပမောက်ခကောင်းတရားကသုံးသပ်ပါတယ်။အရှိတောင်အာရှနိုင်ငံတွေရဲ့ကာယောဂါလုံကာလစီးပွားရေးပြန်လည်ဦးမော်လာစေရေးနဲ့ဥရုယာတိပြောင်းလဲမှုဆရာကိစ္စရပ်တွေမှာတရုတ်ဘက်က soft power စီယုံဖြောင်းဖြားတဲ့အမှုအနေနဲ့ထုတ်ပေါ်ဝင်ရောက်လာတယ်လို့ပမောက္ခတရားကပြောပါတယ်။အာဆီယံအခမ်းအနားတွေမှာတရုတ်ဘက်ကကိုယ်စားလှယ်တွေရှိလို့ပြီးတော့အဆိုပြုကဏ္ဍတွေလှုပ်လာပါတယ်
။ Any multilateral group ASEAN in particular needs the full US participation.
နိုင်ငံတကာအဖွဲ့အစည်းတွေသူ့ပြည်အာဆီယံဖက်မှာဆိုလို့ရှိရင်ပြည်ရဲ့ order အင်အားဆန့်ကျင်ညီကောင်းလို့တံပြန်ထိန်းချုပ်ဖို့ကအမေရိကန်နိုင်ငံဘက်ကပြေဝပါလာလို့လူပါတယ်။ဒါမှမဟုတ်ရင်တော့အဲ့ဒီတဲကနိုင်ငံတချို့အင်အားချိနေသွားတာမျိုးဖြစ်လာနိုင်ပါတယ
်။အာရှနိုင်ငံကောင်းဆောင်တွေကိုသမ္မတ Trump ရဲ့ချင်းကပ်ပေါင်းကတည်ငြိမ်မှုမရှိပါဘူး။အထူးသဖြင့်မဟာမိတ်တောင်ကိုရီးယားနိုင်ငံမှာတပ်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေအတွက်ကုန်ကျစရိတ်ကိုတောင်ကိုရီးယားကစိုက်ထုတ်ပေးဖို့2019ခုနှစ်မှာတောင်းဆိုခဲ့တဲ့လိုရကိုကြည့်ရင်သိနိုင်ပါတယ်လို့စင်ကာပူအခြေစိုက် Sentinel Asia Advisor သုတေသနဌာနအမှုဆောင်ညွှန်ကြားရေးမှူးမနုဘတ်စကာရန်ကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးနဲ့သမ္မတ Trump တို့တွေ့ဆုံမဲ့ဆုံးဖြတ်ချက်ကိုလည်းရုတ်တရက်ချမှတ်လိုက်တာဖြစ်တယ်လို့ဘတ်စကာရန်က The Eagle Malaysia သတင်း website ရဲ့အပတ်စဉ်သုံးသပ်ချက်ဆောင်းပါးမှာနိုဝင်ဘာ16ရက်နေ့ကရေးသားထားပါတယ်။အာဆီယံညီလာခံကတော့2019ခုနှစ်မှာသမ္မတ Trump ကိုယ်တိုင်တချိန်နာတက်ရောက်ပြီးတော့2018နဲ့2019ခုနှစ်မှာတော့ကိုယ်စားလှယ်တွေကိုပဲဆီလုပ်ခဲ့ပါတယ်။နိုင်ငံဆောင်ပတ်ဝန်းနဲ့လွတ်လပ်စွာကုန်သွယ်ရေးကိစ္စကိုလည်းသမ္မတ Trump ကဝန်ထောက်ခဲ့တယ်လို့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့ပြည်ထောင်ချက်ကိုလက်ယူရှုပြီးတရုတ်ကုန်ပစ္စည်းတွေအပေါ်အခွင့်တိုးကောက်ခဲ့တာပါ။ဒါအပြင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHOC ကလည်းသမ္မတ Trump အစိုးရက2020ခုနှစ်မှာနှုတ်ထွက်ခဲ့ပါတယ်။ဒီမိုကရက်ပါတီရဲ့တဏ္ဍာရေးဆောင်ရွက်ချက်တွေဟာနိုင်ငံတကာအဖွဲ့အစည်းတွေနဲ့လုပ်ကိုင်တဲ့အသံကတွေရှိတာကြောင့်ဒီမိုကရက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကအဲ့ဒီအဖွဲ့တွေထဲပြန်ဝင်လိမ့်မယ်လို့စင်ကာပူတက္ကသိုလ်ပြည်သူ့မူဝါဒရေးရာဌာနပါမောက္ခအက်ဒွာဒိုအာရာရက်ကခန့်မှန်းပါတယ်
It's a short term maybe because it reduces the friction and uncertainty.
အနည်းဆုံးတော့အာဆီယံဖွဲ့နဲ့အမေရိကန်တို့တကယ်လုပ်ကိုင်ရမယ့်အမှုပေါင်းကြီးချမှတ်ထားပါလိမ့်မယ်။တနိုင်ငံနဲ့လုပ်မှာတော့မဟုတ်ပါဘူး။လက်ရှိကာလမှာကြုံရတဲ့မတိကျမရေရာမှုတွေတခုခုဖြစ်တော့မလားဆိုတဲ့စိုးရင်ပူပန်မှုတွေခဏတာပျောက်ကွယ်သွားတဲ့အတွက်စိတ်သက်သာရာရရှိပါတယ်။အဆိုအတိတရတက်လာတဲ့အခါအမေရိကန်နဲ့တရုတ်နိုင်ငံကြားအစပြုချစ်ချင်မှုကာလရှိတဲ့အတွက်အာဆီယံနိုင်ငံတွေအတွက်တော့အချိန်နှဲငယ်သည့်စိတ်သက်သာရာရရှိပါတယ်
။တရုတ်နိုင်ငံကိုရှင်းဆိုင်ဖို့ဆိုရင်အမေရိကန်အနေနဲ့အာဆီယံအဖွဲ့နဲ့ဆက်ဆံမှုရှိဖို့လိုတယ်လို့လည်းမနီလာမြို့အခြေဆိုင် Asia Pacific Pathways to Progress Foundation ကသူတို့ဒီအာရွန်ရာဘီနာကမြင်ပါတယ်။တောင်ကျောက်ပင်လယ်ရေမြင့်ပိုင်းနဲ့အများစုကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းချက်ဖြစ်နေတရုတ်ဘက်ကရေတပ်တင်မော်တွေဖြတ်တန်းခုံမောင်းနေပြီးတော့အင်အားပြနေတာကိုမကျေနပ်ပေမဲ့လည်းတရုတ်နိုင်ငံကိုကုန်သွယ်ရင်းနဲ့ရင်းနှီးမြှုပ်နှံမှုလုပ်မဲ့နိုင်ငံအဖြစ်အရှိတောင်အာရှအစိုးရတွေကရှုမြင်ထားကြတယ်လို့လည်းဆိုပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေဘက်ဖက်ကရက်မလဲဆိုတာစာချုပ်စာရမျိုးမရှိပေမဲ့လည်းလက်တွေ့မှာတော့အဖွဲ့ဝင်အများစုကအမေရိကန်နိုင်ငံနဲ့ဆယ်စုနှစ်ကြာမဟာမိတ်တွေဖြစ်ကြပါတယ်။
ASEAN would be receptive to whatever economic overtures
that CY နဲ့ပတ်သက်လို့ American ဘက်ကဘလို့ကမ်းလှမ်းချက်မျိုးကိုမဆိုအာဆီယံဘက်ကလက်ခံဖို့အသင့်ရှိနေနိုင်ပါတယ်
။ CY ရင်းနဲ့ပတ်သက်လို့ American ဘက်ကဘလို့ကမ်းလှမ်းချက်မျိုးကိုမဆိုအာဆီယံဘက်ကလက်ခံဖို့အသင့်ရှိနေနိုင်ပါတယ်လို့ Rabina ကသုံးသပ်ပါတယ်။စားသုံးသူစည်းကွက်တိုးတက်လာတဲ့အာဆီယံနဲ့တရုတ်နိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုကို2009ခုနှစ်မှာလက်မှတ်ရေးထိုးထားတာပါ။အရှိတောင်အာရှနိုင်ငံအတော်များများကဈေးကွက်ပိုကျတဲ့အမေရိကန်ကိုကုန်ပစ္စည်းတင်ဖို့ပို့ပြီးတော့လိုလာပါတယ်။ရွေးကောက်ခံသမ္မတမစ္စတာဘိုင်ဒန်ကတော့ကျွမ်းကျင်သူတွေရဲ့အကြံဉာဏ်ကိုအသေးချာနားထောင်ပြီးမူဝါဒတွေချမှတ်မယ်ပုံရှိတယ်လို့အာရှကောင်းဆောင်တွေရဲ့အမြင်တော်တာတွေကိုလည်းနားထောင်မယ်ပုံရှိတယ်လို့ဘတ်စကာရန်ကပြောပါတယ်။စင်ကာပူကနိုင်ငံတကာရေးရာဌာနသုတေသီ Far East Zone ကလည်း အမေရိကန်အစိုးရတဲ့အနေနဲ့အင်ဒိုပစိဖိတ်ဒေသရဲ့အပါဝင်အခြားမဟာဗျူဟာတွေချမှတ်တဲ့နေရာမှာအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ရှေ့ဆက်သူဆက်ဆံလာနိုင်မယ်လို့သုံးသပ်ထားတာဖြစ်ပါတယ်။ကျွန်မနင်္ဂလာပါ။